မင်္ဂလာပါခင်ဗျာစနေညပိုင်းတဲ့အလီလိုက်အစီအစဉ်ကနေပြီးကျူးစွာရတယ်ကျွန်တော်ဒီကနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီအခုလာမယ့်2015ယူကောက်ပွဲနဲ့ဆက်ပါတယ်2015ယူကောက်ပွဲကိုနိုဝင်ဘာလ10ရက်နေ့မှာကျင်းပမယ်ဆိုပြီးတော့ဒီပြည်အောင်စုယူကောက်ပွဲကော်မရှင်ကနေပြီးကြေညာလိုက်ပြီးဖြစ်ပါတယ်ဒီကနေ့ဆိုရင်ပဲဒီယူကောက်ပွဲကိုမှအများစုနေရာမှာဝင်ရှင်ပြိုင်မယ်ဆိုပြီးတော့မြို့သားဒီမိုစီဖွဲ့ချုပ်ကလည်းတည်ဝင်ထုတ်ပြန်လိုက်ပြီးဖြစ်ပါတယ်အဲ့တော့ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းကတော့ဒီလာမယ့်ရွေးကောက်ပွဲကလွတ်လပ်တရားမျှတဖို့အတွက်နိုင်ငံရေးအခြေအနေကောင်းတွေနိုင်ငံရေးအခြေခံကောင်းတွေဘယ်လောက်များရှိထားပါပြီလဲလွတ်လပ်တရားမျှတဖို့အခြေအနေဘယ်လောက်ထိရှိပါလဲဒါကိုကျွန်တော်သုံးသပ်ဆွေးနွေးမှာဖြစ်ပါတယ်ခင်ဗျာရွေးကောက်ပွဲနဲ့ပတ်သက်လို့တော့နောက်ပိုင်းမှာလည်းကျွန်တော်ဆွေးနွေးပွဲတွေစတိုက်လို့သွားဖို့ရှိပါတယ်အခုကတော့ဒီအဓိကရွေးကောက်ပွဲလွတ်လပ်မျှတဖို့အတွက်လိုအပ်တဲ့အချက်လက်တွေကိုကျွန်တော်အဓိကထားဆွေးနွေးပါဖြစ်ပါတယ်အဓိကပေါင်းဆွေးနွေးပြီးဖို့ကျွန်တော်ပုဂ္ဂိုလ်2ဦးဖိတ်ခေါ်ထားပါတယ်ပထမတစ်ဦးကတော့လူပေါင်း1Democratic Party ရဲ့ဥက္ကဋ္ဌဖြစ်တဲ့ဦးအောင်မိုးစောဖြစ်ပါတယ်။ဦးအောင်မိုးစောလည်းလေတိုင်းပေါ်ရောက်နေပါပြီ။နောက်တူကတော့ဒီမန္တလေးကရှင်နေကြီးဦးသိန်းတန်းဖြစ်ပါတယ်။ဦးသိန်းတန်းဆိုလို့ရှိရင်ဒီနိုင်ငံရေးကျင်းသာဟောင်းတူလည်းဖြစ်ပါတယ်။လက်ရှိဒီလူခွင့်ရေးလှုပ်ရှားမှုတွေနဲ့ပတ်သက်လို့ထောင်ချချင်းကြတဲ့သူတွေကိုလိုက်ပြီးတော့ဒီဥပဒေကြီးအကြောင်းအရအကူအညီပေးနေတဲ့သူတူလည်းဖြစ်ပါတယ်။နောက်နိုင်ငံရေးလှုပ်တက်ကြွလှုပ်ရှားသူတူလည်းဖြစ်ပါတယ်။ကျွန်တော်ဦးအောင်မိုးစောအရင်ဖိတ်ချင်ပါတယ်ခင်ဗျာ။လေတိုင်းပေါ်ဦးအောင်မိုးစောကြားပါလားခင်ဗျာ
။ကြားပါတယ်ခင်ဗျာ
။ဦးအောင်မှုဆိုရင်ခုနကျွန်တော်ပြောသလိုပါအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကတော့ဒီနေ့ကြေညာပါပြီသူတို့ရွေးကောက်ပွဲဝင်မှာပါဒီနေ့ဒေါ်ဆန်းစုကြည်ဒင်းသာရှင်လင်းဘုံမှာထူးခြားပြောသွားတဲ့ထဲထူးခြားကြတော့မဟုတ်ပါဘူးတလောကလည်းသူပြောပါတယ်ပြောသွားတဲ့ထဲမှာလွတ်လပ်ပြီးမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့ဆိုတဲ့ကိစ္စမှာလွတ်လပ်ချင်တော့လွတ်လပ်မယ်မျှတပါမလားဆိုတဲ့ကိစ္စမှာသူတန်တရားဝင်တဲ့ကိစ္စအမြဲပြောပါတယ်အဲ့တော့အခုကော်မိုးဆိုအမြင်သိကြပါတယ်လွတ်လပ်ပြီးတော့မျှတတဲ့ရွေးကောက်ပွဲတရားဖြစ်ဖို့လက်ရှိမြန်မာနိုင်ငံရဲ့နိုင်ငံရေးခင်းကျင်းဘယ်လိုရှိပါလဲတကယ်တမ်းလွတ်လပ်ပြီးတရားမျှတပါမလား
ဟုတ်ပါတော့ကျွန်တော်ပြောချင်တာကတော့ကျွန်တော်တို့ကြုံခဲ့ဘူးတဲ့ပေါ့နော်1990ရွေးကောက်ပွဲနဲ့နှိုင်းရှင်ပဲဆိုလို့ရှိရင်တော့အခုရွေးကောက်ပွဲကအများကြီးဘယ်လိုခေါ်မလဲဟိုလွတ်လပ်တဲ့ပွင့်လင်းတဲ့ပေါ့နော်အခြေအနေအောက်မှာကျင်းပရမယ့်ရွေးကောက်ပွဲဖြစ်လိမ့်မယ်လို့ကျွန်တော်အနေနဲ့ယူဆတယ်တစ်တစ်ချက်ကကျွန်တော်ရှိမှာဦးနော်လွတ်လပ်တဲ့သတင်းမီဒီယာတွေရှိလာတယ်နှစ်တစ်ချက်ကဒီနိုင်ငံတကာစောင့်ကြည့်လေ့လာတဲ့သူတွေနောက်ပြီးတော့ဒီရေကောက်ပွဲနဲ့ပတ်သက်လို့စောင့်ကြည့်လေ့လာတဲ့သူတွေကိုလည်းခွင့်ပြုမယ်လို့ပြောရဲပေါ့နော်ဒီအခြေခံအောက်မှာဆိုလို့ရှိရင်ခုန90ခုနဲ့ရေကောက်ပွဲနဲ့နှိုင်းစာလို့ရှိရင်တော့အများကြီးပွင့်လင်းတဲ့အခြေအနေအောက်မှာကျင်းပတဲ့ရေကောက်ပွဲဖြစ်လိမ့်မယ်လို့ကျွန်တော်အနေနဲ့ယူဆတယ်သို့တော်လည်းပဲဒီမမျှတဘူးလို့ဆိုတဲ့ဘက်ကကြည့်မယ်ဆိုလို့ရှိရင်လည်းအဲ့လိုပြောလို့ရတဲ့အချက်လက်တွေခိုင်မာရှိနေတယ်တတိယချက်ကပါလဲဆိုတော့ဒီလွတ်တော်3ရက်စလုံးမှာနော်ဒီလွတ်တော်မှာကိုယ်တည်းနော်လွတ်တော်အမတ်နေရာထောင်ကျော်ရှိမှတင်တယ်အဲ့ထောင်ကျော်ကိုနိုင်ငံရေးပါတီကဝင်ရှင်ပြိုင်တဲ့အခါကျတော့အဲ့ဒီတထောင်ကျော်လုံးပဲရှင်ရတာမဟုတ်ပဲနဲ့နော်၄ပုံ3ပုံတက်ပဲရှင်ပြိုင်ရတာဖြစ်တယ်ဆိုတော့ဒီတစ်ချက်ရှိမယ်နောက်တစ်ချက်ကခဏနိုင်ငံရေးပါတီခေါင်းဆောင်တွေပေါ့ဗမာရဲမှာနိုင်ငံရေးပါတီ90ကျော်ရှိတယ်အဲ့ခုနှစ်ကျော်တည်းကခေါင်းဆောင်တွေကပြည်သူလူထုအများစုကဘသူ့ကိုအလေးစားဆုံးလဲဘသူ့ကိုသမရဖြစ်စေခြင်းဆုံးလဲဆိုတာကတော်တော်ထင်ရှားရှားရှိတယ်အတော်ဆန်းစုကြည်ကိုပြည်သူအများစုကသမရဖြစ်စေခြင်းနဲ့သို့တော်လည်းပဲတော်ဆန်းစုကြည်ရဲ့သမရဖြစ်ခွင့်ကို59ဆလုံးကိုမပြင်းမဲနဲ့ဒီရွေးကောက်ပွဲကိုကျင်းပမှာဖြစ်တယ်ဆိုတဲ့အခါကျတော့ဒီသမရဖြစ်နိုင်တဲ့ပုံကိုသမရဖြစ်ခွင့်မပေးဘဲနဲ့ရွေးကောက်ပွဲကိုရှင်ပြန်ခိုင်းတဲ့အနေအထားဖြစ်တယ်ဒါဒုတိယတစ်ချက်တတိယတစ်ချက်ကဘာဖြစ်လဲဆိုတဲ့အခါကျွန်တော်တို့လိုပုဂ္ဂိုလ်မျိုးတွေကျွန်တော်တို့အရင်အစိုးရနဲ့ကျွန်တော်ရန်ဖြစ်ခဲ့တယ်ဒီအစိုးရလက်ထက်မှာတော့အမျိုးသားပြန်လဲပြည်ညာရေးလုပ်ငန်းစဉ်အရာအားလုံးပြန်လာကြပါအတူတူတွေကိုတွဲလုပ်ကြမယ်ဆိုတဲ့အခြေခံအောက်မှာကျွန်တော်တို့လိုလိုချင်းချင်းပြန်လာတယ်ဒီတိုင်းဒီတွေကနိုင်ငံရေးဖြစ်စဉ်ထဲမှာကျွန်တော်တို့ပါဖို့ကြိုးစားတယ်သို့တော်လည်းပဲလက်ရှိကြည့်စဲဥပဒေတွေအရဆိုလို့ရှိရင်တော့မင်းတို့ကတော့ဒီလောက်ပဲလုံဒီလောက်တော့မလုံနဲ့အောင်ဆိုရဲအကန့်အသတ်မျိုးဖြစ်နေတယ်အဲ့ဒီအခြေခံပြဿနာကြည့်နေဆိုရင်လို့ရှိရင်တော့ဒီရုပ်ောက်ပွဲကမျှတတယ်လို့ပြောဖို့တော်ခက်နိုင်တယ
်ဒီကြားမှာဖြတ်ပြီးတခုမေးချင်တာကကိုအောင်မိုးစောတို့အခုလူ့ဘောင်စစ်ဒီမိုကရက်တစ်ပါတီက1990မှာလည်းရှင်ပြိုင်ခဲ့တာရှိပါတယ်အခုဆိုလည်းပါတီထောင်ပြီးတော့ပြိုင်တော့မယ်အဲ့တော့ခုနကဒါပေမဲ့အခုလက်ရှိဒီပေါင်းဒီဒီမိုကရက်တစ်ပါတီမှာပါတီမှာပါတဲ့ခေါင်းဆောင်ပိုင်းတော်များများကပြပမှာနေဆက်မှာတော်ကြကြနေခဲ့ရတယ်အခုပါတီထောင်ခွင့်တော့ပေးလိုက်ပါပြီကော်မိုးတော်တို့ပါတီရွေးကောက်ပွဲဝင်နိုင်တဲ့အခြေအနေရောရှိပါလား
လက်ရှိဒီဥရေရဆိုလို့ရှိရင်တော့ကျွန်တော်တို့ကခုနကကိုယ်စားလောင်းဖြစ်နိုင်တဲ့အရင်ရှင်းတိုင်းမှာမပါပါဘူး။ဒါအဲ့ထက်မှခုနကတစ်ချက်ကပါလဲဆိုတဲ့အခါကျတော့ဒီရေကောက်ပွဲနဲ့တစ်သက်တစ်သက်ထဲပေါ့နော်။ဒီတိုင်းပြည်ပြည်မှာဆက်နှစ်နေရမယ်ဆိုရက်ဒီကန်တာချက်ပေါ့နော်။အဲ့ဒီကန်တာချက်ရဆိုလို့ရှိရင်ကျွန်တော်တို့ပုံကိုရေးရတော့ဒီကောက်ပေါ်ဝင်နိုင်တဲ့ဝင်နိုင်တဲ့အခြေအနေမရှိပါဘူး။
အဲ့ဒီမှာဟုတ်ကဲ့တစ်ဆက်တည်းမေးချင်တာကမြန်မာနိုင်ငံကြီးမှာပြောမယ်ဆိုလို့ရှိရင်ဒီကျောင်းသားလှူရှာမှုတွေဖြစ်ခဲ့တဲ့နိုင်ငံလှူရှာမှုတွေဖြစ်ခဲ့တဲ့အဖမ်းခံရတာရှိတယ်လို့ပဲတော်များများကလက်နက်ကင်လှူရှာမှုတွေနေဆက်တီရောက်သွားတယ်တချို့ကပြည်ပမှာလုံးမဲ့ဆိုပြီးထွက်သွားတဲ့အခြေအနေမျိုးတွေရှိတယ်ပြောရမယ်ဆိုရင်တော့တောက်လျှောက်နိုင်ငံကြီးလှုပ်လာတဲ့လူတွေပါပဲအဲ့ဒီလူတွေနိုင်ငံကြီးပြန်လုခွင့်ဆိုတဲ့ဟာနဲ့ပတ်သက်လို့ကျွန်တော်တို့ဒီဖွဲ့စည်းပုံပြင်ကိစ္စတိတ်ကြဲကြဲလောက်လောက်မကြောက်ဘူးအဲ့ဒါကတော့ဘယ်လိုဖြစ်လို့လဲခင်ဗျအ
ဲ့ဒါကျွန်တော်တို့ဒီပြည်အောင်ရေကောက်ပွဲကော်မရှင်နဲ့ကျွန်တော်တို့ဆွေးနွေးပါတယ်ဆွေးနွေးတဲ့အခါကျတော့ကျွန်တော်တို့ဒီကိစ္စနဲ့ပတ်သက်လို့တို့အနေနဲ့ဆောင်ရွက်ပေးမယ်ကျွန်တော်တို့ကဟိုတို့ရှိဟိုစာတင်မှုလိုအပ်တယ်ပေါ့နော်ဆွေးရဲ့အခါကျကျွန်တော်တို့ဒီအခြေအနေနဲ့ပတ်သက်လို့စာတင်ပါတယ်စာတင်တဲ့စာတင်တော့လည်းပဲဒီကိစ္စလွတ်တော်ထဲမှာဆွေးနွေးမှဖြစ်မဲ့ကိစ္စတော့ဖြစ်မဲ့ကိစ္စဖြစ်တယ်ဒါပေမဲ့အခုချိန်ကြီးတော့ဒီကိစ္စတွေကိုကျွန်တော်ဆွေးနွေးတာမကြားဘူးဒါကြောင့်မို့လို့ကျွန်တော်တို့ကိစ္စပေါ့နော်ဟိုကျွန်တော်တို့ဝန်ထမ်းရေးမဝန်ထမ်းရေးဆိုတဲ့ကိစ္စကလည်းပဲဒီခွဲချုပ်ချက်ပုံချေရဦးရပြင်ရေးမပြင်ရေးနဲ့တစ်သက်တစ်သက်တည်းဖြစ်နေရဲ့အဲဒါကြောင့်မို့လို့ကျွန်တော်တို့အနေနဲ့ဒီပုံကိုရေးရဒီရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်နိုင်ဖို့ပါဝင်နိုင်ဖို့ဆိုတာကတော့ဒါမလွယ်ပါဘူး
ဟုတ်ကဲ့ခင်ဗျာကောင်းမှုဆိုလေလိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျာကျွန်တော်ရှင်းနေဦးသိန်းတန်းဦးကိုလေလိုင်းပေါ်တင်ကြပါလေဦးသိန်းတန်းဦးကြားပါလားခင်ဗျာ
ကြားပါတယ်ခင်ဗျာ
ဟုတ်ကဲ့ဦးသိန်းတန်းဦးရေခုနကတော့ကောင်းမှုဆိုကတော့လက်ရှိဒီလာမယ့်ရွေးကောက်ပွဲလွတ်လပ်ပြီးတော့မျှတဖို့ဘယ်လောက်ထိနိုင်ငံရေးခင်းကျင်းနေရှိလဲဆိုတဲ့ပတ်သက်လို့သူ့အမြင်လေးဆွေးနွေးသွားရှိပါတယ်ဦးသိန်းတန်းဦးကတော့ဘယ်လိုမြင်လဲခင်ဗျာလွတ်လပ်ပြီးတော့မျှတတဲ့ရွေးကောက်ပွဲတရားဖြစ်ဖို့အတွက်နိုင်ငံရေးခင်းကျင်းလက်ရှိအနေအထားမှာရှိထားပြီလားဘာတွေလိုအပ်ပါလဲ
ကျွန်တော်တော့ဦးကောင်းမှုဆိုသဘောမတူဘူးခင်ဗျဟုတ်ကဲ့ဦးဆိုရွေးကောက်ပွဲနဲ့နှိုင်းရှင်နေဆိုရင်ပြောရမယ်ဆိုရင်ကျွန်တော်ရုပ်ောက်ပွဲတစ်ခုတရားနာရမှုရှိနေကြီးဆိုတာဟောမရှင်အများကြီးတာဝန်ရှိပါတယ်အဓိကတော်တော်ကြားတော့နော်1990ရုပ်ောက်ပွဲကော်မရှင်ကဒီဆရာချေတို့ဥပတိတို့ဥစောကြတို့တို့ဟာစစ်တပ်ဩဇာကိုမလွန်ဆန်နိုင်မှုဆိုလို့စစ်တပ်နဲ့တိုက်ရက်ပတ်သက်တယ်လို့မပေါ်ပါဘူးတိတ်ရုပ်ပြည့်စင်းတယ်မဖြစ်ပါဘူးအခုကတော့အတော်ရုပ်ပြည့်စင်းတဲ့ဖြစ်တယ်လို့ကျွန်တော်တို့ပြောရမှာပါရုပ်ောက်ပွဲကော်မရှင်ဥက္ကဋ္ဌကဥတင်ကြီးကဒုတိယဗိုလ်ချုပ်ကြီးတည်ဖြစ်ပါတယ်ကျွန်တော်ဥတင်ကြီးကိုပုဂ္ဂိုလ်ကြီးကလေးစားပါတယ်သူ့ကိုမတော်မတရားလုပ်မယ်လို့ကျွန်တော်ဆွဆွတာမဟုတ်ပါဘူးသူ့တော့ကျွန်တော်တို့သုံးချက်အတွက်နည်းနဲ့တွက်ကြည့်မယ်ဆိုရင်သူကဒီစစ်တပ်ကနံပါတ်6အဆင့်ဒီလက်လက်ဝဲယူမှလည်းပါဝင်ခဲ့တဲ့ထိတ်တန်းဗိုလ်ချုပ်ကြီးတယောက်ဒီကြက်ခိုင်ဖွံ့ဖြိုးပါတီရဲ့ထိတ်တန်းခေါင်းဆောင်တယောက်လည်းဖြစ်တယ်အဲ့ဒီပုဂ္ဂိုလ်က19ရက်7လ2017မှာပေါ့နော်2017မှာဒီကဥက္ကဋ္ဌတာဝန်ကိုလက်ခံဖို့အတွက်16ရက်နေ့တရက်ကြိုပြီးတော့ဒီပါတွတ်တော်ကိုယ်စားလှယ်ဖြစ်ကတော့ဒီခံမျိုးပါတီရောနှုတ်ထွက်သွားတာဖွဲ့စည်းပုံချောင်းနဲ့ကိုက်ညည်လားလို့ကျွန်တော်တန်လျာရှိပါတယ်။ရှိတော့ तू ကဒီကဥက္ကဋ္ဌတာဝန်ထမ်းဆောင်ထားတယ်။နောက်တိုင်းနယ်ပြည်နယ်14ခုခရိုင်66ခုနဲ့မြို့တယ်တော့50မှာပါဝင်နေပြီကဘူမူးတွေစစ်တပ်လူလားသူတွေကြံ့ခိုင်ရေးဟောင်းတွေကအကုန်အပြည့်စုံတာဝန်ယူထားတဲ့အတွက်ကျွန်တော်တို့ကသူတို့ရဲ့ပုဂ္ဂိုလ်ကြီးတရားနာတာမှုတို့စိတ်ဓာတ်တို့ကိုယ်ကုံတိတ်ခါကိုလေးစားတာဆိုတဲ့ချက်တွေဖယ်လိုက်မယ်ဆိုရင်ရုပ်ောက်ဘောကောမရှင်ရရှိရရင်90ရာပူတော့ဖြတ်တာလေကျွန်တော်တို့ကဒီခုလာမယ့်2015ရုပ်ောက်ဘွယ်ဟာသုံးချက်အတွက်ကြီးနဲ့လေးရန်ကြောင်းသားအဆင့်နဲ့တည်းဘယ်နည်းနဲ့မှလွတ်လပ်ပြီးတော့တရားမျှတနိုင်တဲ့အနေအထားမရှိပါဘူးတကယ်ကတော့ဒါမဖြစ်သင့်ပါဘူးရုပ်ောက်ဘောကောမရှင်ဆိုတာကြားနေပုဂ္ဂိုလ်ပါအဲတော့ဟာငါတော့ဒါတော့ငါနဲ့မသိတော့ဘူးငါ့ဟိုတန်တရားဖြစ်ချင်ရှိတယ်လို့ယောက်ျားပြီးပြီးစစ်သားပြီးပြီးတော့ဗျာကျွန်တော်တို့ဗဲမလိုက်ခဲ့တဲ့အဲ့လိုလုံနေတဲ့လူမျိုးကတော့ကျွန်တော်တိုင်းပြည်မှာအခုလက်ရှိအနေအထားမှာရှိနေတဲ့အနေအထားမရှိပါဘူး။ပြီးတော့ဘာဖြစ်ဖြစ်ကွာလုံးမှာပဲ။တော့ငါတို့လုံရင်ဖြစ်တာပဲဆိုတော့ဒီလိုမျိုးဖြစ်တော့ဒီအသားလာရနောက်ပေါ်ပေါက်လာတဲ့ပြဿနာတွေကသူကကျွန်တော်တို့အငင်းပွားရှိပါတယ်။နောက်ဥတည်ရင်အနေနဲ့ပဋိမာပြောခဲ့တဲ့ကိစ္စတွေနော်။နောက်တစ်ခါနောက်ပိုင်းဒီလုတ်သွားတဲ့ကိစ္စသမရခီးစီမှာပါတာတွေဆိုတော့ကျွန်တော်တို့ရွေးကောက်ပွဲက
ဟုတ်ကဲ့ပဋိမာပြောတဲ့ကိစ္စကဘာကိစ္စပါလဲခင်ဗျာဦးသိန်းတန်းပဋိမာပြောခဲ့တယ်ဆိုတာဘယ်ကိစ္စပါလဲပဋိမာပြောခဲ့တယ်ဆိုတာပဋိမာပြောခဲ့တယ်ဆိုတာဘာပါလဲခင်ဗျာ
ဟုတ်ကဲ့အဲပဋိမာပြောခဲ့တာတော့မြူသားဒီမိုကြီးဖွဲ့ချုပ်ကပြီးခဲ့တဲ့2017ရွေးကောက်မှာအုံနယ်ကြီးနဲ့လှုပ်ဆော်ကြတာဒေါအောင်စန်းစုကြည်ကတနိုင်ငံလုံးတိုက်တာနဲ့တိုက်နေဆိုတာကိုလက်မခံနိုင်ဘူးကိုမဲဆန္ဒနဲ့ကကနာမဲဆန္ဒနဲ့ကိုစတဲ့ကုနေရာကိုလောက်ရမယ်ဒါသူတို့လုပ်ပြီးစီကျွန်တော်လည်းတွေ့မယ်ဆိုပြီးတော့ကျင်းရကြည့်ပါလေအဲ့လိုစကားမျိုးတွေကကြားချနေရမယ်ရုပ်ောက်ပွဲကော်မရှင်ဥက္ကဋ္ဌတယောက်ရဲ့အင်ကာရနိုင်မှာကိုက်ညီပါဘူးခင်ဗျအဲ့တော့အဲ့လိုချက်တွေပေါင်းချုပ်လိုက်ရင်တော့ရုပ်ောက်ပွဲကော်မရှင်ရပြောရင်ရုပ်ောက်ပွဲကော်မရှင်1990နဲ့2015ရုပ်ောက်ပွဲကော်မရှင်ချင်း2015 ထောက်ကူတဲ့ယူကဘောမကြီးအများကြီးတာတယ်လို့ကျွန်တော်တို့သွားမှာဖြစ်ပါတယ်။နောက်တစ်ချက်နောက်လက်ရှိနေတာကဖွဲ့စည်းပုံစံတွေကိုပြင်ဖို့တည်းမြင်လိုက်ပါပြီ။မြင်လိုက်ပါပြီ။တော်တော်များများတော့ကျန်တာလည်းအောင်မြင်မှာမဟုတ်ပါဘူး။အဲ့ဒါလည်းဘာပဲဆိုတော့နောက်ရင်းကျန်ရေးကိစ္စတွေပါအားလုံးကိုမြင်လိုက်တဲ့သဘောတကူတည်းပါပဲ။ဖက်ဒရယ်ပြည်ထောင်စုကိုငွေဒါလာမရှိတော့ဘူး။ဒါယတိပြပါသူစနေပွဲတွေကအပူပါပဲ။တော့ဒီမရတော့ဘူး။နောက်59စာလုံးတို့ကိစ္စမျိုးကဒါ59စာလုံးဆိုတာဘယ်သူမှမမြင်နိုင်ပါဘူး။1944အဲ့ဒီဘွဲ့စုံချက်တွေမှာဒီလိုကိစ္စမပါပါဘူး။ဒါဒေါအောင်ဆန်းစုအတွက်တပင်ရည်စုရေးထားတဲ့ပုံမှန်မျိုးဖြစ်ပါတယ်။ဒီလိုလူလူကချစ်ခင်လေးစားတဲ့ပုံကိုယ်တရားမပါဝင်နိုင်အောင်လုပ်ထားတဲ့ဖွဲ့စည်းပုံတစ်ခုနဲ့လုပ်တဲ့ရွေးကောက်ပွဲအချင်းဒေနီးနဲ့မှအပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်လာဖို့လားလားမရှိပါဘူး။နောက်တစ်ချက်မဲကိစ္စ2010တုန်းကကျွန်တော်တို့ကျင်းလဲရူပါတယ်ပေလူတွေရဲ့စီးရင်တွေအကုန်ပါတယ်ပေါ့နော်ကျွန်တော်နာကိဖွဲ့စည်းကျွန်တော်ကတစီဖွဲ့စည်းပုံတို့တော့ကျွန်တော်တို့ခေါ်ခဲ့ကြပါတယ်နှောင်ကြောင်ပြီးတော့ပတိလူတွေကလာမဲပေးကြတယ်ကျူတင်မဲတွေပါတယ်အခုကျတော့ရုပ်ောက်ပေါ်ကောမရှင်ကလုတာလူတွေလူရှင်နေရှိနေတဲ့ကြားထဲကပဲရေးရဆက်ဆက်မှားနေကြမှားတွေတွေ့ရတော့ဒီလူအမားမျိုးတွေဒီပေါင်းနံနေတဲ့ရုပ်ောက်ပေါ်ကောမရှင်တကူဟာနော်ဒီဒါမဲ့2015ရုပ်ောက်ပွဲကိုလွတ်လပ်ပြီးတရားမျှတတာမမျှတတာသေးချိတ်မမကံကံဆောင်ရွက်နိုင်ပါမလားဆိုတာအများကြီးတန်ရပွဲဖြစ်ပွဲကောင်းတဲ့အခြေအနေတွေတွေကျွန်တော်တို့ရဲ့အမြင်ကတော့2015ရုပ်ောက်ပွဲကဘယ်နည်းနဲ့မှလွတ်လပ်ပြီးတရားမျှတမှုမရှိနိုင်ဘူ
းဟုတ်ကဲ့
အဲ့ဒါလွတ်လပ်ပြီးတရားမျှတမှုရှိဖို့နေတာကမမကံကံတော့လုံနိုင်မနေတာမရှိဘူးလို့ပဲကျွန်တော်ပြောရမှာ
ဟုတ်ကဲ့ဦးသိန်းသိန်းဦးကျေးဇူးပါကျွန်တော်ဒီတော့ရှင်နေတော်များလဲလီလိုင်းပေါ်မှာရောက်နေပါပြီဒါပေမဲ့ကျွန်တော်ဒီကြားထဲမှာအကောင်မှုတော်ဖြတ်မိခြင်းပါတယ်ခုနကကိုသိန်းတန်းဦးပြောသွားတဲ့ထက်မှသူကတော့ကော်မရှင်ရဲ့ရည်တည်မှုကိုထောက်ပြပြီးတော့ကော်မှုတော်ပြောတဲ့လွတ်လပ်ပါတယ်ဆိုတဲ့အချက်ကိုတော့သူလက်မခံပါဘူးတဲ့ကော်မှုတော်တိုးတိုးနဲ့ဗာမြတုံ့ပြန်ခြင်းပါလဲ
အဓိကတော့ကျွန်တော်ခုနဆွေးနွေးတဲ့ကိစ္စက90ခုနှစ်ရွေးကောက်ပွဲနဲ့အခုအခြေအနေကိုနှိုင်းပါမယ်ဆိုလို့ရှိရင်နှိုင်းရှင်မယ်ဆိုလို့ရှိရင်အခုအခြေအနေကအများကြီးပွင့်လင်းလာတယ်။90ခုနှစ်တုန်းကကျွန်တော်လွတ်လပ်တဲ့မီဒီယာတွေမရှိဘူး။အခုလိုပြောဖို့ဆိုဖို့ပမာပြည်ထဲမှာလုံးလို့မရဘူး။နောက်တစ်ခုကခုနလိုရေကောက်ပွဲနဲ့ပတ်သက်လို့စောင့်ကြည့်တာလေ့လာတာအခြေအနေမျိုးတွေလုံးဝမရှိဘူး။နောက်တတိယတစ်ချက်ကအခုဆိုလို့ရှိရင်မဲဆင်းအနေနဲ့ပတ်သက်လို့ဘာပဲပြောပြောတိုက်ခတ်နိုင်ငံရေးပါတီကြီးကလိုက်ပြီးတော့စစ်ဆေးတာတွေနိုင်ငံလုံးအနှံ့ကိုလုံးနေတယ်။တော့တကယ်ပြန်ပြန်လုံနိုင်တာမလုံနိုင်တာတကံတော်တော်ကိုလိုက်လုံနေတယ်ဒီလိုအခြေအနေမျိုးတွေပြောလို့ဆိုလို့ရတဲ့အခြေအနေမျိုးတွေတမာကြီးထဲမှာ90ခုနှစ်တုန်းကမရှိဘူးအခုအခြေအနေကရှိလာတယ်ဒါကြောင့်မို့အခုလုံးတဲ့ရေပောက်ပွဲကပွင့်လင်းတဲ့ပို့ပြီးတော့ပွင့်လင်းတဲ့အခြေအနေအောက်မှာလုံးမဲ့ရေပောက်ပွဲဖြစ်တယ်လို့ကျွန်တော်အနေနဲ့ယူဆ
ဟုတ်ကဲ့ပါ
ကျွန်တော်ပြောတာ
ဟုတ်ကဲ့ပါခင်ဗျာကောမှုဆိုတော့ဦးသိန်းတန်းကိုလီလိုက်မမှာခဏနေပေးပါအောင်ခင်ဗျာကျွန်တော်တို့ရှင်တွေကဖုန်းနံပါတ်တွေရောစာတွေရောပို့ထားလို့ကျွန်တော်တတ်နိုင်လောက်တို့ရှင်တွေကိုခေါ်သွားပြပါမယ်အရင်ကဦးနိုင်နိုင်ထိုင်းနိုင်ငံကကူနိုင်နိုင်တူတူတူလေးဆွေးနွေးပါမေးမြန်းပြပါခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်ကတော့ဒီအစိုးရအပေါ်မှာဘရော့မှာယုံကြည်မှုမရှိဘာကြောင့်လဲဆိုတော့တို့ပြောမလဲဒီလွတ်လပ်ပြီးတော့တရားမျှတတဲ့ရွေးကောက်ပွဲရှိဖို့ဆိုတာကဖြစ်ဖို့ဆိုတာကအခုလွတ်တော်မှာဒီလူတွေညှော်လင့်တောင်းတနေဥမာငားတိုင်းကြော်မဲလဲကောက်ကဒီဘယ်လိုပဲလွတ်လပ်ငားတိုင်းကြော်ပြည်သူတွေရဲ့လက်မှတ်တွေလည်းဆွတ်တော်ကိုတင်ပြီးဒီဖွဲ့စည်းပုံအုပ်ချုပ်ပုံအခြေခံဥပဒေကိုတင်ဆင်းပြီးတော့ပြည်သူလူထုတွေရဲ့တောင်းခံမှုကိုရင်းပယ်ပြီးတော့စစ်တပ်ကပြည်သူနဲ့ကြောခိုင်းတဲ့ပုံစံမျိုးနဲ့ဆွတ်တော်မှာတလုံးတဝါဒီအကုန်လုံးရင်းနေတယ်ဒါဟာဒီလူတွေရဲ့ဆန္ဒကိုမလိုက်လျောတဲ့ပုံစံမျိုးဖြစ်ပါတယ်ဆိုပြီးတော့အခု
ဟုတ်ကဲ
့ဘိုးတို့ကတော့စစ်အာဏာရှင်ခေတ်တုန်းကလိုပဲတော့ဒီကျောင်းသားတွေအခုမီဒီယာသမားတွေကိုပြန်လဲပြီးတော့ဒီရန်အမျိုးနဲ့ရက်ဆက်စွာနဲ့ဒီညီမနှိမ့်ချက်တဲ့ထူခွဲတဲ့ကျောင်းသားတွေလည်းအခုတော်တော်များများထောင်ထဲကိုပြန်ရောက်ပြန်ပြီလူလူချင်းအားဒီကရွေးကောက်ပွဲကြီးကကြီးမှာတမင်တဲ့နဲ့ရွေးချင်းနဲ့လုံတဲ့ပုံစံမျိုးနဲ့ဖြစ်နေလို့ကြောင့်ကိုနိုင်ငံကလည်းကိုတောင်းတောင်းဆိုရတဲ့ဒါလေးပြန်ထုတ်ပြီးဒီလူတွေကိုပြန်ထုတ်ပြီးပဲနဲ့လူလောက်ဒီဘလူးကမဲ့လူကောက်ပွဲကိုကျင်းပမှုဆိုတော့ဘယ်နည်းနဲ့မှမဖြစ်နိုင်ဘူးကြောင့်မို့မြန်မာပြည်သူပြည်သားတွေတောင်းတနေတဲ့
ဟုတ်ကဲ့ကိုနိုင်နိုင
်ဒီမိုကရေစီကိုပြန်ဆောင်ဖို့အတွက်ဒီလူတွေအားလုံးကိုပြန်ထုတ်ပေးဖို့ကျွန်တော်အနေနဲ့ဒါဘလူးကမဲ့ဖြစ်စေချင်တယ
်ဟုတ်ကဲ့ကိုနိုင်ကျွန်တော်နည်းနည်းလေးတုံ့မေးကြည့်ကိုနိုင်နိုင်ခုနပြောလို့မယုံကြည်ဘူးဒီရွေးကောက်ပွဲကိုမယုံကြည်ဘူးပြောတယ်ဒါပေမဲ့တက်ခန့်ဒီမိုကရေစီအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကတော့ဒီနေ့ပဲသူတို့ဆုံးဖြတ်လိုက်ပါတယ်ရွေးကောက်ပွဲဝင်ပဲအဲ့တော့ကိုနိုင်နိုင်မဲပေးမလား
ဟ
ုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပါခင်ဗျာနောက်ထပ်တော်ရှင်တူကိုကျွန်တော်ဖိတ်ခေါ်ချင်ပါတယ်ဦးတန်းထွန်းကြားပါလားခင်ဗျာမြန်မာနိုင်ငံပါဟုတ်ကဲ့ဦးတန်းထွန်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ကျွန်တော်မြန်မာနိုင်ငံဟုတ်ပါဘ
ူးအု
တ်ပြန်ဒုက္ခတဲ့
စကားဟုတ်ကဲ့ထိုင်းနိုင်ငံဟုတ်ကဲ့ထိုင်းနိုင်ငံအုတ်ပြန်ဒုက္ခဥတန်းထွန်းရဲ့အမြင်လေးပြောပါခင်ဗျာဆွေးနွေးကြပါမေးမြန်းလို့လည်းရပါတယ်
ဟုတ်ကဲ့ကျွန်တော်ပြောချင်တာကတော့လွတ်လပ်ပြီးဖြစ်စေမလွတ်လပ်ပြီးဖြစ်စေဖြတ်သန်းရမယ့်ကာလတစ်ခုကိုဖြတ်သန်းရမယ့်အခါမှာအဲ့ဒီကျင်းပပေးတဲ့ရုပ်ောက်ပွဲကော်မရှင်ကရှိတဲ့လူတွေကဒီကိန်းလုံးက1990ခုနှစ်တုန်းကလုတ်ခဲ့တဲ့ပုံစံမျိုးနဲ့အများကြီးကွာနေရတော့ဒါတော့ပြေကြတယ်ကွာအခုမဲစင်းမှားနေတယ်ဆိုတဲ့စိတ်ကဟာတင်းတကာလုတ်ထားတယ်လို့ကျွန်တော်ကတော့အဲ့လိုယုံကြည်တယ်ခင်ဗျအဲ့တော့ဒီမိုကရေစီနိုင်ငံကိုတည်ဆောက်ခြင်းလေဆိုလို့ရှိရင်1990ခုနှစ်ရုပ်ောက်ပွဲတုန်းကလည်းအဲ့ဒီမှာကျွန်တော်တို့မဲစင်းတွေကိုမြို့နယ်ကော်မရှင်မှာသွားပြီးတော့ရွေးလို့ရတယ်ရေးပြီးတော့ကျွန်တော်တို့ရက်ကြီးတွေမှာရှိတဲ့အဲဒီမဲပေးမဲ့လူတွေကိုအဲ့ဒီလူတွေကိုကျွန်တော်တို့မြန်မာဒီမိုကရေစီအဖွဲ့ချုပ်ကနေပြီးတော့လိုက်လံပြီးတော့စိုးစော်ပြီးတော့တိုက်တွန်းပြီးတော့ပြည်ရှိအောင်မဲပေးဖို့အတွက်ပြည်ရှိအောင်ကျွန်တော်တို့ကလိုက်လံကြိုးစားတဲ့အခါမျိုးမှာအဲ့ဒီလူတွေကလည်းရွေးကောက်ပွဲအတွက်လေပြီးရမယ်ဆိုတဲ့ဟာမျိုးကိုကျွန်တော်တို့ပထမတစ်ချိန်လွတ်လပ်ပြီးဖြစ်စေမလွတ်လပ်ပြီးဖြစ်စေတွေ့ကြရတာတော့အမှန်ခင်ဗျအခုချိန်မှာအဲ့ဒီမဲချင်းကြီးကတောင်းလျှောက်ကြီးကိုအမှားလုပ်ထားတာဖြစ်တဲ့အတွက်ကြောင့်ဒီရုပ်ောက်ပေါ်ကော်မရှင်အနေနဲ့တင်းငင်းငါလုပ်ထားတယ်လို့ကျွန်တော်ကတော့အဲ့လိုယုံကြည်ရယ်
ဟုတ်ကဲ့ဟုတ်ကဲ့
အဲ့ဒါကြောင့်ကျွန်တော်ကဒီဟိုဖြတ်ကားငယ်ကာလဖြစ်တဲ့အတွက်ကြောင့်အလုံးအစင်ပြေသွားအောင်တော့လက်ရှိမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပဲဖြစ်ဖြစ်ဘယ်ပါတီပဲဖြစ်ဖြစ်အားလုံးကနေပြီးတော့ဒီတရားမျှတပြီးမှန်ကန်တဲ့ယူကောက်ပဲဖြစ်ရေးအတွက်ကိုအားလုံးကဝိုင်းကြီးစူးစမ်းကြမယ်ဆိုလို့ရှိရင်အခုလက်ရှိမြန်မာနိုင်ငံမှာဒီမိုကရေစီကောင်းတင်တက်ပြီးတော့ဖွဲ့စည်းထားတဲ့ပါတီတွေအားလုံးရှိတယ်အဲ့တော့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဒီပြန့်ကျင်းနေတော့ဒီမိုကရေစီအဖွဲ့ချုပ်ကြီးအဲ့ပြန်ကျင်းနေတဲ့ကိစ္စကိုစုစည်းပြီးတော့ခေါ်ဆိုနေတဲ့မြန်မာဒီမိုကရေစီအဖွဲ့ချုပ်ကြီးဝင်ရောက်ရှင်းပြတဲ့အခါမှာ
ဟုတ်ကဲ့တူတူလေးပြောပြပါခင်ဗျာကျွန်တော်တန်တဲ့ရရှိနေပါရှိနေလို့ပါကျွန်တော်လည
်းဖြစ်ဖြစ်ပါတီအခြားဝင်တန်နိုင်တဲ့ပါတီတွေပဲဖြစ်ဖြစ်အဲ့ဒီမြန်မာဒီမိုကရေစီအဖွဲ့ချုပ်ကြီးကပုံအွန်လိုင်းမှာဆိုလို့ရှိရင်ကိုလူနေတဲ့ဒီမိုကရေစီပန်းနိုင်ကိုရောက်ရှိနိုင်မယ်လို့ကျွန်တော်အနေနဲ့ကြိုးကြည့်တယ်
ဟုတ်ကဲ့ပါဦးတန်းထွန်းကျေးဇူးပါခင်ဗျာကျွန်တော်နောက်ထပ်သတင်းရှင်တူဖိတ်ခေါ်ချင်ပါတယ်ဦးကျော်လင်းကတော့62ခုနှစ်ကျောင်းသားတက္ကသကျောင်းသားဟောင်းဖြစ်ပါတယ်ဘကူးမျိုးကထင်ပါတယ်ဦးကျော်လင်းကြားပါလားခင်ဗျာတူတူတို့လေးဆွေးနွေးမေးမြန်းလို့ရပါတယ်ဦးကျော်လင်းကြားပါလားဟယ်လိုဦးကျော်လင်းဦးကျော်လင်းကျွန်တော်ဒီလိုင်းမှာမရှိရင်ကိုကျော်တန်းလိုင်းနောက်တူပါကိုကျော်တန်းလိုင်းတူတူတို့လေးဆွေးနွေးလို့ရပါတယ်ကြားပါလား
ကြားပါလားခင်ဗျာ
ဟုတ်ကဲ့တူတူတူလေးနဲ့ကျွန်တော်တို့ဆွေးနွေးမိမြပြပ
ါဟုတ်ကဲ့ကျွန်တော်ဒီနှစ်တော့ဆေးရရေကောက်ပွေးအချိန်တွေကတော့ကျွန်တော်ထင်ပါတယ်မင်းစင်းရဲကိုပြန်ကြည့်လိုက်ဒါမင်းစင်းရဲကြီးညာတာကိုလိုက်ကောအတိတ်တွေတခုပုံပေါက်နေတယ်လို့ထင်ပါတယ်ဘာလို့လဲဆိုတော့မင်းချင်းပိုင်ခွင့်ရှိတဲ့လူတွေပေါ့နော်ဒီလူတွေကအခုနှစ်တော့ဆေးရရေကောက်ပွေးနှစ်တော့တစ်ဆင်းမှာမေးသေးခဲ့တယ်နှစ်တော့ဆေးရမှာမပါဘူးမင်းစင်းရဲနေအများကြီးမှောင်ရဲနေတယ်ဒါကလောလောပြီးတော့လာလာတရားမျှတတဲ့ရွေးကောက်ပွဲဖြစ်လာဖို့အတွက်အဟံတော်တစ်ခုတော့ဖြစ်နေတယ်လေဥပပြောမယ်ဗျာအခုဆိုတော့ပါတီကြီးတွေကတော့ဒါမျိုးပို့တွေမှာတရားအလေးအော်မျိုးပို့ပေါ့နော်အဲ့ဒါကိုဒီမှမှလုပ်နေတယ်တရားမျှတတွေမှာဆိုရယ်တကောင်စင်းမရှိဘူးဟိုပတ်မုံလည်းမရှိဘူးဒါပေမဲ့သူတို့ဒီဒေသရဲ့ဟိုဘိုးစိန်မောင်ဆက်နေလာခဲ့တဲ့လူတွေသူတို့တွေစာပေတွေမရှိမတတ်ဘူးဘုံသူကမရှိဘူးတိုးတော့သူတို့ကိုမေးခင်းပိုင်ခွက်ပြေဖို့အရှင်နေရဒီနေ့ရွေးကောက်ပွဲကိုမရှင်ကဘာမှမပြောဘူးနောက်တစ်ခုရှိသေးတယ်ဒီပါနေမပါဘင်းနဲ့တကယ်ကိုနေပြီးတော့ဖြစ်နေကြတယ်ဥမာမင်းစင်းဖြစ်တင်းတယ်လို့တချို့နေရာတွေကမင်းစင်းပြန်လုပ်ပေးပါကျွန်တော်တို့ဘာဖြစ်နေလဲဆိုတော့ကော်မရှင်ကိုလိုက်ကိုကဓာရီကိုနေပြီးတော့ကျွန်တော်တိရတလောက်ဆိုရယ်ကြိုက်ပြီးတော့တယ်နော်မျိုးနေအဆင်နေမှာရကြည့်အဆင်နေမှာဆိုလို့ရှိရင်ပါတီရေလာချုပ်တာကဆိုရဲပုံစံမျိုးတွေပြောနေကြတယ
်
ဒီလိုထင်ပါတယ်ဒီနောက်ဆင်းကရွေးကောက်ပွဲက2010ရွေးကောက်ပွဲတော့မှမင်းစင်းကကြတဲ့ရလာမုံတိတ်ရှိနိုင်တယ်လို့မထင်ဘူ
းဟုတ်ကဲ့ပါကိုကျော်တန်းလိုက်ကျေးဇူးပါနောက်တော်တော်ရှိတူတင်ပြီးပါမယ်ကျွန်တော်တို့ကိုကျော်ဘူးတထောင်ကိုကျော်ဘူးတထောင်ကြီးတူတူဒီနဲ့ပြောလို့ရပါတယ်ဆွေးနွေးလို့ရပါတယ
်ဟုတ်ကဲ့ပါဟုတ်ကဲ့ပါလာမည့်ရုပ်ပွဲဒီနိုင်ငံအတွက်
လွန်ကြီးကြည့်ပါရအမှားရင်းနေလိုက်တများနေအောင်ဝန်ဝန်ကျူစားဖို့လိုသည်ပထမဆုံးပြဿနာမှာမြေစင်းနှင့်ကန်တီကြရေးဖြစ်သည်အထူးသဖြင့်စက်မှုဆောင်အလုပ်သမားများပေါ်များသည့်ချစ်ပြသာဆိုင်သာယာနှင့်တောင်တကူတို့တွင်မြေစင်းတီကြမှုအလွန်ဆိုးဝါးသည်သက်ဆိုင်ရာရက်ွက်အုပ်ချုပ်ရေးအဖွဲ့အနေနဲ့ထက်မဲ့ချစ်ဆွတ်မြေစင်းများကိုကျူစားဆောင်ရွက်ကြရန်လက်တွဲလိုပါသည်ဒုတိယအနေဖြင့်သူပြင်းမစ်စင်းမြောက်ကိုဒီကဘွေးမတိုင်မီစစ်လိနိုင်အလုံး၌အမိတိုင်ရေအတွက်ပြင်းပြင်းပြီးတပြားအချက်အနေဖြင့်ဆန္ဒမေးတခြင်းဖြည့်ပြီးသူတိုင်းလက်တန်းတွင်စားချိခံဆုစစ်မြောက်ကိုစုပြင်းပြီးတုတ်တအချက်အနေနဲ့ကြွကြော်များလက်မှုနယ်မရှိသူများကိုမေးပြခွင့်ရအောင်တနက်တလောက်လိုအပ်ချက်စစ်စီပြင်းပြီးပစ္စနာအချက်အနေနဲ့မေယုံတယုံတွင်မေဆန္ဒရှင်2500ထက်မပိုသင့်ပဲ
ဟုတ်ကဲ့ပါကုကျော်ဘူထောင်ကြီးသားပါကုကျော်ဘူထောင်ရဲ့ဆွေးနွေးချက်ကကျွန်တော်ဒီကော်မရှင်တို့ဘာလို့အတွက်ပို့ပြီးတော့သုံးဝင်မယ်ထင်ပါတယ်ကော်မရှင်ဘက်ကသက်ဆိုင်သူတွေကြားရင်တော့ပိုကောင်းပါလိမ့်မယ်ကျွန်တော်တို့သရရှင်တွေဆွေးနွေးဖို့အတွက်စာရီပေးပို့တာရှိပါတယ်ဖုန်းနံပါတ်တွေပေးပို့တာရှိပါတယ်ကျွန်တော်အချိန်ကန့်တဲ့အတော်လေးဖြစ်နေလို့ပါကျွန်တော်အခုပင်တန်ဆွေးနွေးသူနှစ်ဦးကိုကျွန်တော်ပြန်ဖိတ်ခေါ်ချင်ပါတယ်အရင်ဆုံးဦးသိန်းတန်းကြားပါလားခင်ဗျာဦးသိန်းတန်းကိုကျွန်တော်တစ်ချက်မေးချင်ပါတယ်ခုနဦးသိန်းတန်းပြောသွားတဲ့အထဲမှာဒီအခြေအနေကလွတ်လပ်နိုင်မှုမရှိဘူးပေါ့ဒါပေမဲ့တစ်ဖက်မှာဖွဲ့စည်းပုံအရ25ရာခိုင်နှုန်းကိစ္စတွေစစ်တပ်ကလွှမ်းမိုးထားနိုင်တဲ့ကိစ္စတွေဒါဖွဲ့စည်းပုံမှာသူတို့ကချုပ်ထားပြီးသွားပါပြီအဲ့တော့လာမယ့်ရွေးကောက်ပွဲမှာပြည်သူလူထုအနေနဲ့ကောသူတို့နှစ်သက်စွာနဲ့ပြီးလို့တဲ့နိုင်ငံပတ်တီဒါမှမဟုတ်ကုစရေကိုလွတ်လပ်မဲပေးနိုင်မယ်လို့ယူဆလားယုံကြည်လားဘာလို့ဆို2010ခုနှစ်ကတော့တကယ်တမ်းပြောမယ်ဆိုရင်အဓိကအာဏာရပါတီပဲဖြစ်နေတာကိုအခုကတကယ်တမ်းပြောရင်အမျိုးသားဒီမိုကရေစီဖွဲ့ချုပ်နေပါထိတ်တိုက်ဖြစ်နေတဲ့အခါကျတော့လူလူအနေနဲ့လွတ်လပ်မဲပေးနိုင်မယ်လို့ယုံယူဆပါလား
ဒူဒူကဟိုဘယ်ပြီးတော့ယုံကြည်ယူဆလို့ပထမဆုံးချက်ကမဲစင်းမှန်မှာပေါ့ဗျာအဲ့တော့မဲစင်းတောင်မှန်အောင်မလုပ်နိုင်ဘူးဆိုတာကျွန်တော်စတွေ့ရတယ်လေစတော့ကိုမရှင်ရဲ့အီသွေးလိုဂျန်တဲ့ဟာတွေဘေးထိပ်ပါတော့ဟိုဘယ်ဘက်ပါတယ်မပါဘူးလို့သူဖြစ်ကြားနေတဲ့နဲ့မနေဘူးဒီချိန်ကော်မရှင်ကြီးဒီခံစားခွင့်နေရာတဲ့အများကြီးကရုပ်ပေါ်ကော်မရှင်ဥရာဒီဝင်ကြီးတွေနဲ့အတူတူပါပဲရုံးကြီးရတဲ့ကြီးကြီးဗျာပြရတဲ့ဗန်ချက်တွေလည်းမနေဘူးဗျာအဲ့တော့ဓာကြီးပေါ်နာသူတို့ဒီမဲစင်းမှာမှအောင်မလုပ်နိုင်တော့ယောက်ျားပြီးပြီးစက်သားပြီးပြီးဗျာတမလာကြီးဟာတမလာကြီးခင်ဗျာကျွန်တော်တို့ဒီအဲ့ဒီအပြင်မရှိပါဘူးမဲစင်းမှာမလုပ်နိုင်ပါဘူးဆိုဟိုဂျာနာဘေးချေတို့ဟိုနှုတ်ထွက်တဲ့နဲ့အနေထားမျိုးပေါ့ဗျာအဲ့တော့မဲစင်းမှာမှအောင်မပြီးနိုင်လို့ရှိရင်မှအောင်မပြောနိုင်ဘူးသူတို့ကနေတဲ့ဘယ်ပေးရမလဲကျွန်တော်လည်းမပါဘူးခင်ဗျာကျွန်တော်လည်းမနေသွားပြောရတာတော့ကျွန်တော်လည်းမရဘူးအဲ့တော့အဲ့လိုအနေအထားမျိုးဖြစ်တဲ့အခါကျတော့မေးပေးခွင့်မရဘူးဆိုရင်ဘယ်လိုလုပ်ပြီးတော့တရားမျှတမှုရှိနိုင်မလဲနောက်တစ်ချက်ကလူလူကပို့ဝင်နေနေပြောရတယ်တော့အများစုကစိတ်ကျက်သွားကြပြီဒီ36နဲ့59စာလုံးပြေမှုတွေသူတို့ကဟိုဒါကကျွန်တော်တို့ကဖြောင်ပြောတာပါယူသတာပို့ဝင်နေပြောရင်ဟိုကြာနာဘေးချေလူအများစုကတော့စမ်းစုကြီးကိုမျှော်လင့်ကြတယ်အားကြောင့်ကတော့မရတော့ဆိုအတော်စိတ်ပြတ်သွားပြီးတော့ပွားလည်းမကြည့်ရဘူးမဲတိမှုတယ်ဒီပညာတက်ပြီးတော့နိုင်ငံကြီးရတက်ကြသူတွေလွဲဆိုတော့စိတ်မဝင်စားကြဘူး။နောက်အနေထားလည်းအခုမီဒီယာတွေဖိနှိပ်ကြတဲ့အလဲတွေကိုအပုံမှန်ငါးနဲ့ဆိုရဲနောက်တာကွန်တက်မှာဖုန်းနဲ့ထဆွဲတဲ့ဟူဝါတွေဆွဲတဲ့ဒီ AGP စီပါလူလူနိုင်ငံကြီးသမားတွေထောင်နဲ့အကြီးကြီးထွက်တဲ့ကျောင်းသားတွေဖိနှိပ်တဲ့ဒီလိုအနေထားတွေအခင်းအကျင်းတွေပေါ်ပေါက်နေတဲ့အခင်းအကျင်းတွေနောက်ဒီရွေးကောက်ပွဲကော်မရှင်ရဲ့အကြီးသေးကိစ္စနော်ဘယ်လိုက်မှုလိုက်မှုကိစ္စအဲ့ဒီဒါတွေရရဲ့လူလူကြီးကသူတို့ရွေးကောက်ပင်ယောက်ချင်းနဲ့သူတို့တမရဖြစ်စီချင်းနဲ့ဒေါအောင်ဆန်းစုကြည်ကိုရွေးချယ်ခွင့်မရဘူးဆိုတဲ့အနေအထားမှာတော့အားလုံးချုပ်ကြလိုက်ရင်တော့ဒေနီးနဲ့မှလွတ်လပ်ပြီးရွေးကောက်မျှတာတဲ့ဒီမျှတာတဲ့ရွေးကောက်ကမဖြစ်နိုင်ဘူးလူကလည
်း
စိတ်ဝင်စားမှုအတော်နည်းတယ်လို့ပဲကျွန်တော်ပြောချင်ပါတယ်
ဟုတ်ကဲ့ကုသင်းသံကျေးဇူးပါကျွန်တော်ကိုအောင်မိုးစောပါမေးချင်ပါတယ်ကိုအောင်မိုးစောခုနကုသင်းသံကတော့သူကတော့ဘလူးမှလူလူမှစိတ်ဝင်စားမှုမရှိပါဘူးတဲ့ခုနဒီပြီးခဲ့တဲ့ကာလမှာဖွဲ့စည်းပုံပြင်ကိစ္စမှာလည်းလူလူကစိတ်သက်သာသွားတယ်။ကော်မိုးစော်ရဲ့အမြင်အရောဒီရွေးကောက်ပွဲနဲ့ပတ်သက်လို့လူလူရဲ့နှိုးကြားမှုလူလူရဲ့နိုင်ငံရေးဒီပုံမှာဘယ်လိုများသုံးသပ်မိပါလဲ
။ဟုတ်အခုလောလောဆယ်ဆယ်ပေါ့ကဒီမဲစင်းကိစ္စတွေကိုကြည့်တဲ့အခါကျတော့မဲစင်းကိစ္စတွေမှားတာတော်တော်များများဖြစ်တယ်။တော်တော်များဖြစ်တာဒီကိစ္စကိုကြည့်တဲ့အခါကျတော့လူလူကို၌ကအားတက်တရောဒီမဲစင်းတွေကိုလိုက်ပြီးတော့ကြည့်တာပြင်တာစင်တာပေါ့နော်။အဲ့ဒီကိစ္စကအတော်လေးကိုတော်လေးကိုနည်းတယ်။အတက်ကြွလှုပ်ရှားသူတွေနဲ့နိုင်ငံရေးပါတီတွေအထူးသဖြင့်နိုင်ငံရေး
ကျွန်တော်တမနစ်လောက်ပဲချိန်ရှိပါတော့တယ
်။ဒီအင်အားရှိတဲ့ပါတီတွေကဆောင်ရွက်ကြတာဖြစ်တယ်။လူလူကို၌သာတော့စိတ်ဝင်တစားနဲ့သွားပြင်းနေစင်တဲ့ကိစ္စတွေကိုလှုပ်တာကိုကျွန်တော်မတွေ့ရဘူး။ဆိုတော့အဲ့ဒီခါမှာတော့စိုးရိမ်ကြခုနကျွန်တော်ပထမပြောခဲ့လို့ပဲစိုးရိမ်ကြအတော်ကောင်းတယ်။ဒီနှစ်လအတွင်းမှာပြင်နိုင်ပါမလားဒီမဲစင်းကိုမှန်မှန်တန်တန် 那这拍下来都路标呢，啊，那路咱们记录标大了，没什么关系呢。记录到中国，中国对他的方面批评了干部部，就来底下都看的，都现在这个细节嘛细的，大家都吃这个。那我这吃到吧来时候，哎，没什么来比较激烈的看嘛，有那路，股份没下来细的，那的看到标下来细的，哎，路啊在看牛人呢这边。
Okay, so second of way out. Okay, come on. So today, the last thing, good chin, let's say, all of our call, Musa, good thing, Jesu, my item, my command, Kuna, a tiga, Piomas, we know, the Russian, you know, now Kuna, the Penasunu, the year, through a swing, who got a messing, Kissa, Dolipin, you are, do you have a command, you got one at the daily lesson, you were the Mavajanago people. Found a student be a call, Musa, who didn't know the Russian Alan, which is the market.